ကရင်ပြည်နယ်ကောက်ကရိတ်မြို့ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပြီးတဲ့နောက်ရက်ွက်တစ်ခုမီးလောင်ခဲ့တာမှာတော့စစ်ရှောင်းအိမ်60လောက်မီးလောင်ဆုံးရှုံးခဲ့ပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်ကောက်ကရိတ်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေဟာဇန်နဝါရီလ22ရက်နေ့ကနေစပြီး3ရက်ဆက်တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဇန်နဝါရီလ22ရက်နေ့ကတော့ကော့ကရိတ်မြို့အမှတ်5ရပ်ကွက်မှာလူမနေတဲ့နေတလုံးစတင်မီးလောင်ရာကနေအင်ဂျင်60လောက်ပျက်စီးဆုံးရှုံးသွားတာဖြစ်တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ
်မြို့ထဲမှာတကူလေးအငြင်းဆိုင်လာကြတယ်နော်အမတိုက်ပွဲတွေဖြစ်တယ်တိုက်ပွဲတွေဖြစ်တော့နေ့နေ့ဆုံး2နာရီလောက်မှာတိုက်ပွဲနေပါတယ်နေမှနေပြီးတော့အရက်ကွက်ပေါ်ကြီးကိုဝင်ထွင်းကြောင်းတက်နေပြီးတော့ရက်ကွက်ငါးပေါ့နော်အဲကနေပြီးတော့အိမ်လုံးကမိဖလောင်။ဆောက်လောင်ကနေပြီးတော့လေရလည်းတိုက်တဲ့ချိန်ဖြစ်တော့အိမ်အလုံး60တော့ပါသွားတယ်။အဲဝင်းအင်းကလုံးဆုံးကျုံးနေဆိုတာလေသူတို့ကသူတို့ချီးရဲဆုံးကျုံးမှုပါပဲ။ဟုတ်ကဲ့မရှိချင်ကြတော့တိုက်ပွဲလည်းမကြမ်းကြအဖြစ်နေပါလိမ့်မယ်
။နေအိမ်မိလောင်တာကတော့လက်နဲ့ကြီးကြောင့်လည်းဖြစ်နိုင်တယ်လို့ရှုမိကြောင့်လည်းဖြစ်နိုင်တယ်ဆိုပြီးဒေသခံတွေကဆိုပါတယ်။အခုဆိုရင်တိုက်ပွဲတွေဖြစ်တိုင်းမှာလက်နဲ့ကြီးကြီးစံနေကြရောက်ပောက်ကွဲတာကြောင့်အိမ်နေမိလောင်ပျက်စီးတာတွေရှိတယ်လို့တမင်မီးရှို့သူတွေလည်းရှိနေတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒီဇင်မာလာတရနေ့ကနေနှစ်လနီးပါးကြာတိုက်ပွဲတွေဖြစ်နေတဲ့ကော့ကရိတ်မြို့မှာဒေသခံအယောက်20လောက်သေဆုံးရတာတွေရှိတယ်လို့လည်းပြောပါတယ
်နောက်ပြီးတော့ဆက်ဆံစားတာလည်းအဲ့လိုမျိုးလူငယ်ချင်းနဲ့ရန်ကန်ပြည်နယ်ကလည်းရှိတယ်အဲ့ဒီအခြေအနေဆိုကော့ကရိတ်ကိုဒီဇင်မာတရနေ့ကနေစပြီးတော့ဘူးကြီးနေပြီဆိုရင်လူသူတို့ရဲ့လက်နဲ့ကြည့်ကြောက်တော့ပြည်သူအယောက်20ကျော်သေဆုံးပြီးတော့အင်းလုံးတကယ်လို့ဒီပါဆုံးရှုံးနေပြီနောက်တစ်ခုကတော့ဆစ်ဆောင်လေးလည်းသတင်းကြော်လောက်ကိုမြို့ဆုတ်ခွာဆက်ပြီးွားရတာပေါ့နော
်ကရင်ငင်းရဲအထောက်ကူပြုကွန်ရက်ကပျော်ရည်ဆိုခွင့်ရှိသူစောလေးကပေါ်ကတော့အရက်သားတွေဟာတိုက်ပွဲတွေဖြစ်ပြီးတိုင်းမှာပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့လည်းပြောပါတယ
်အဲတွေ့ရတာ၆ရက်ရှိတယ်ဒီထက်ကမထောက်ရောက်ရှိနေတယ်ဆိုတော့ဟုတ်ကဲ့အခုမထက်ထိတွေ့ဆိုင်ပြီးဖြစ်တဲ့အချိန်တိုင်းမှာကဒီပြစ်သားတွေရှိတဲ့ကြီးရတယ်ဆိုအနေနဲ့ဆောက်ပါပေါ့နော်အနေနဲ့ကိုဟိုကပြင်းထားရလို့ဆောင်တယ်စတိုက်တူရတာခင်ဗျကျွန်တော်တို့ရဲ့စိတ်ထင်တာကအနောက်ရှေ့ကိုပြီးနိုင်ကြလို့ဒီလိုပြီးတဲ့သဘောမျိုးပေါ့နော
်အခုဆိုရင်ကော့ကရိတ်မြို့နယ်ထဲမှာမီးလောင်ပျက်စီးသွားတာလူနေအိမ်ပေါင်း200ခန့်ရှိပြီးအခုမီးလောင်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာတော့မတွေ့ရှိရသေးပါဘူးအခုကော့ကရိတ်မြို့ထဲကမီးလောင်တဲ့နေရာဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာမဟုတ်ပဲစစ်ကောင်စီဘက်ကတပ်သားတွေရှိတဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။အခုဆိုရင်ကော့ကရိတ်မြို့နယ်အပါအဝင်ကရင်ပြည်နယ်တွင်စစ်ဘေးရှောင်သူ9သိန်းကျော်ရှိနေပြီးစားစောက်ရေးနေထိုင်ဖို့အတွက်အမိုးကာတွေအရေးပေါ်လိုအပ်နေတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောကြပါတယ်ရှင်။